American Duty at Tamra Kamala Harris နဲ့ Indonesia Tamra Joko Widodo တို့ရဲ့ဗုဒ္ဓဦးနဲ့ဆွေးနွေးပွဲမှာတော့ Indonesia ဘက်ကအဆိုပြုတဲ့အကန့်အသတ်နဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် FTA ကိုအဓိကဆွေးနွေးခဲ့ကြပါတယ်။ဒီ FTA အရလျှက်စစ်က EV ထုတ်လုပ်ရေးမှာအသုံးပြုတဲ့နီကယ်နဲ့တခြားသောအရေးကြီးတဲ့ခွန်ပစ္စည်းတွေဟာ American ရဲ့အခွန်သက်သာခွင့်ရရှိမှာဖြစ်ပါတယ်။Indo-Pacific စီးပွားရေးမူပေါင်းကနေတဆင့်အပါအဝင်နှစ်နိုင်ငံကြားကုန်စည်နဲ့ဝန်ဆောင်မှုစီးဆင်းမှုပို့ပြီးတော့တွက်လက်လာစေရေးအတွက်ဆက်လက်ဆောင်ရွက်လိုတယ်လို့ American ဒုတိယသမ္မတက Indonesia သမ္မတကိုပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းတီးခြားတွေ့ဆုံကြတာပါ။ရာသီဥတုပြောင်းလဲမှုနဲ့တန့်စင်စွန့်ရဆိုင်ရာငွေကြေးဖောက်ပွားမှုရှော့ချရေးဥပဒေအရလျှက်စစ်ကထုတ်လို့ရောင်းချမှုမြင့်တင်ရေးအတွက် American အစိုးရကအခွန်သက်သာခွင့်အတွက်ဒေါ်လာဘီလီယံနဲ့ချီပြီးတော့ရထားတာဖြစ်ပါတယ်။ဒီသက်တာခွင့်ကိုခန်းစားနိုင်ဖို့အတွက်ကတော့အမေရိကန်မှာရောင်းချတဲ့ EV လျှက်စစ်ကားတွေရဲ့ဘက်ထရီထုတ်လုပ်မှုမှာသုံးတဲ့ဓာတ်သတ္တုပစ္စည်းတွေဟာဆိုရင်အမေရိကန်မှာဒါမှမဟုတ်လဲအမေရိကန်ရဲ့လွတ်လပ်စွာကုန်သွယ်မှုမိဖက်နိုင်ငံတစ်ခုမှာထုတ်လုပ်တန့်စင်ရမှာဖြစ်ပါတယ်။တချိန်တည်းမှာပဲအင်ဒိုနီးရှားသမ္မတနဲ့အမေရိကန်ဒုတိယသမ္မတတို့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ VOA ရဲ့ Imperial Sanya Bureau အခြေခံနောက်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အမေရိကန်စာနယ်ဇင်းနဲ့ရေဒီယိုတွေအတွက်ပင်တိုင်သတင်းရယူပေးနေတဲ့ Pesi Wiraku Swara ကိုအင်ဒိုနီးရှားလုံခြုံရေးတာဝန်ရှိသူတွေကတားဆီးဖို့ကြိုးစားခဲ့ကြပါတယ်။အင်ဒိုနီးရှားနဲ့အမေရိကန်ကြားနီကယ်ဆိုင်ရာသဘောတူညီချက်ရဖို့နှိစက်လားလို့အမေရိကန်ဒုတိယသမ္မတကို VOA သတင်းထောက်ဝီရာကုဆွာရာကမေးမြန်းခဲ့တာဖြစ်ပြီးအင်ဒိုနီးရှားသမ္မတဝီဒိုဒိုကတော့အမေရိကန်သမ္မတဂျိုးဘိုက်တင်ထိပ်သီးအစည်းအဝေးမတက်တဲ့အတွက်စိတ်ပျက်သလားလို့မေးမြန်းခဲ့တာဖြစ်ပါတယ်။